ကမ္ဘာစီးပွားရေးလုပ်ငန်းကြီးတွေအမေရိကန်နိုင်ငံမှာလာပြီးကုန်ထုတ်လုပ်ကြဖို့သမ္မတဒေါ်လာထရမ့်ကကျက်သပင်းနဲ့ဆွစ်ဇာလန်နိုင်ငံဒါဗော့စ်ကကမ္ဘာစီးပွားရေးဖိုရမ်မှာပြောကြားလိုက်ပါတယ်။ဒီလိုလာပြီးကုန်ထုတ်လုပ်မယ်ဆိုရင်အခွန်လျှော့ပေးမယ်လို့ကတိပေးလိုက်ပြီးတကယ်လို့တခြားနိုင်ငံမှာထုတ်လုပ်မယ်ဆိုရင်တော့အဲ့ဒီကုန်ပစ္စည်းတွေအမေရိကန်ကိုတင်ပို့ရင်အခွန်ဆောင်းရမယ်လို့လည်းတတိပေးလိုက်ပါတယ်။ဒါဗော့စ်စီးပွားရေးဖိုရမ်ကိုဝါရှင်တန်ဒီစီကနေအွန်လိုင်းနဲ့တက်ရောက်ခဲ့တဲ့သမ္မတထရမ့်ကအမေရိကန်နိုင်ငံစီးပွားရေးလုပ်ငန်းတွေလမ်းဖွင့်ဖို့အတွက်ပြန်လည်လာပြီးဖြစ်ကြောင်းစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပြောကြားလာဖြစ်ပါတယ်။ဒါပေမဲ့စီးပွားရေးလုပ်ငန်းထိုင်အတွက်အမေရိကန်နိုင်ငံမှာလာပြီးကုန်ထုတ်လုပ်ဖို့ပြောကြားလာလဲဖြစ်ပါတယ်။ဒုတိယအကြိမ်မြောက်သမ္မတတာဝန်ထမ်းဆောင်တာ၃ရက်မြောက်တဲ့နေ့မှာသမ္မတထရမ့်ကသူဟာအမေရိကန်ကော်ပိုရေးရှင်းကြီးတွေပေးဆောင်ရတဲ့အခွန်ကို27ကနေ25ရာခိုင်နှုန်းထိလျှော့ချခြင်းကြောင့်ပြောပါတယ်။ဒါပေမဲ့အောက်လွှတ်တော်ရဲ့အတည်ပြုချက်ရယူရအောင်ပါသူရဲ့ပထမသမ္မတတက်တန်းတုန်းကချမှတ်ခဲ့တဲ့ပုဂ္ဂလိကနဲ့ကော်ပိုရေးရှင်းတွေအတွက်အခွန်လျှော့ချမှုနဲ့ပတ်သက်ပြီးအောက်လွှတ်တော်အမတ်တွေအခြေတင်စပြီးပြောဆိုနေကြပါပြီ။